သာသနာတော်နှစ် 2554 ခုနှစ်မြန်မာသက္ကရာ 1382 ခုနှစ်တစောင်းမောင်လာပြည့်ကျော်6ရက်နေ့ခရစ်သက္ကရာ 2010 ခုနှစ်နိုဝင်ဘာလ29ရက်နေ့စနေနေ့မှာအမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အမွန်ဘေးမြို့ဓမ္မနန္ဒဝိဟာရအကြောင်းတည်းကြီးမှာဓမ္မနန္ဒဝိဟာရအကြောင်းတည်းကြီးဤဥစည်းပရဏနိုင်ငံဆရာတော်ဘုရားကြီးများဥဒိဋ္ဌာ၍ကျင်းပပြုလုပ်အပ်သောမဂ္ဂဝိပဿနာဒိဋ္ဌံတရားစကံပွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဒီနေ့ဆက်လက်ပြီးကျေးဇူးပြုပေးမှာဖြစ်ပါတယ်ယေဇာဗျာသခင်ကရောမြတ်ကြီးလက်ထက်တော်ခါကလတော်ကဘုရားရှင်ကရောမြတ်ကြီးတာဝတိပြမစီတော်ကြောင်းတော်မှာတရင်တော်မူနေတဲ့အချိန်ခါမှာတာဝတိမြတ်တော်ရင်ကတရားလာရောက်နာဟုကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်ညာကတရားနာညာကခန္ဓာဆိုင်လို့သောတပတ္တိမညာသကရာဂามိမညာအနာဂามိမညာအရဟတမညာများအတိယတိရရှိသွားကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမညာများယနေ့ရပါစေသကရာဂามိမညာများယနေ့ရပါစေအနာဂามိမညာများယနေ့ရပါစေအရဟတမညာများယနေ့ရပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဓမ္မသမီးအစီအစဉ်ကိုစတင်မှာဖြစ်ပါတယ်ရသော်ဘုရားသခင်ကရောမြတ်ကြီးသည်ဘောရိဗနေရှင်ပြည်မှာဒီပရိစ္ဆသမုပ္ပါဒ်တရားတော်ကြီးကိုအပြည့်အမြအလှန်ရှုမြင်သုံးသပ်ပြီးတော့မိမိရဲ့ခန္ဓာမိမိရဲ့တဏ္ဍာမှာရှိတဲ့ယုံနာတရားတို့ကိုရှုမှတ်သုံးသပ်ခြင်းစัจ java လာပေါင်းတတသောမှာရှိတဲ့တတ္တဝအာလုံးတို့ရဲ့တဏ္ဍာမှာရှိတဲ့ယုံနာတရားတွေကိုသုံးသပ်ခြင်းမဟာဝဇိတဝိပဿနာဉာဏ်တော်ကြီးနဲ့တလောကလုံးမှာရှိကြတဲ့တတ္တဝါအလုံးမြေတိတတ္တဝါတို့ရဲ့တန်တမာပဲဖြစ်ဖြစ်ကြည့်လိုက်မယ်ဆိုလို့ရှိရင်အဝိဇ္ဇာကစပြီးတော့စရမရဏမှာဆုံးတဲ့ဓမ္မအသွင်တရားကိုမြတ်စွာဘုရားဖျားဖြစ်တော်မူမူခင်မှာရှုမြင်သုံးသပ်တော်မူလာခဲ့ပါတယ်အဲ့လိုရှုမြင်သုံးသပ်ပြီးတော့အဝိဇ္ဇာဆိုတဲ့တရားဟာလည်းပဲနံတရားဖြစ်တယ်ပြတ်တယ်ဖြစ်ပြတ်ဒုက္ခသစ္စာသင်္ခါရဆိုတဲ့တရားကလည်းနံတရားဖြစ်တယ်ပြတ်တယ်ဖြစ်ပြတ်ဒုက္ခသစ္စာစသည်ဖြင့်ပဋိစ္စသမုပ္ပါဒ်တရားတော်အလုံးကိုဖြစ်သဘောပြတ်သဘောဒုက္ခသစ္စာသဘောမြင်အောင်ရှုမြင်သုံးသပ်ပြီးတော့ဝိပဿနာမဟာဝိပဿနာဉာဏ်တော်ကြီးနဲ့ရှုမြင်သုံးသပ်နိုင်သည့်အတွက်အာယုံတက်ခန္ဓာအချိန်မှာပဲတပ်ပိညုတ်တရှင်ဉာဏ်တော်ကြီးရရှိတော်မူခဲ့တယ်။အသောကွန်ခန်းပြီးတော့ယဟနာဖြစ်တော်မူခဲ့တယ်။အဲ့ဒီလိုစာရိပုတ္တရမှာလာရှိပါတယ်။အဲ့ဒီတော့အလုံးသောယောဂီအပေါင်းတော်ကောင်းတို့တွေဟာလည်းပဲပရိစ္ဆသမုပ္ပါဒ်တရားကိုလေ့လာတဲ့နေရာမှာနံပါတ်1အရှုခံဖြစ်တဲ့အကျိုးတရားခန္ဓာကိုသဘောပေါက်အောင်လေ့လာရမယ်ခန္ဓာကိုသဘောပေါက်အောင်လေ့လာရမယ်နံပါတ်2အကြောင်းကျိုးဆက်သွယ်ပုံကိုလေ့လာရမယ်အကြောင်းကျိုးဆက်သွယ်ပုံဒီအကြောင်းကြောင့်ဒီကျိုးဖြစ်တယ်ဆိုတာကိုသဘောပေါက်ခဲ့တော့အကြောင်းနဲ့အကျိုးအပေါ်မှာသဘောပေါက်သည့်အတွက်အကြောင်းအပေါ်မှာသဘောပေါက်သည့်အတွက်ဒါဝိသကိစ္စကိရိတာများကိစ္စပါလေ။နောက်တစ်ခါနံပါတ်3အားလုံးသည်ဓမ္မသဘောတရားတွေပဲ။ပုဂ္ဂိုလ်သတ္တဝါတို့မရှိဘူးအားလုံးကဓမ္မသဘောတရားတွေပဲလို့ဓမ္မအပေါ်မှာဉာဏ်ရောက်ရမယ်။ဓမ္မအပေါ်မှာဉာဏ်ရောက်ရမယ်။နောက်တစ်ခါနံပါတ်4အဲ့ဒီဓမ္မတွေကိုလည်းပဲမိမိလက်လှမ်းမိသလောက်မိမိရှုလို့မှတ်လို့ရသလောက်ဓမ္မတို့ရဲ့ဖြစ်သဘောပြည့်သဘောကိုစဉ်းကျင်နှလုံးသွင်းပြရမယ် ဥပမာဝိညာဉ်ဆိုလဲဝိညာဉ်ရဲ့ဖြစ်သဘောပြတ်သဘောကိုရှုဆင်ခြင်းနှလုံးသွင်းနာယုတ်ဆိုလဲနာယုတ်ရဲ့ဖြစ်သဘောပြတ်သဘောသလာယရဏဆိုလဲသလာယရဏအဲ့ဒီသလာယရဏကိုဆင်ပွားပြုတ်ပြီးတော့ပေါ်ပေါက်လာတဲ့မြင်စိတ်ကြားစိတ်နားစိတ်စားစိတ်ရဏကောင်းစိတ်တွေးစိတ်အဲ့ဒီတရားတို့ရဲ့ဖြစ်သဘောပြတ်သဘောအနာတကဖတ်တာတရားတွေ့ရင်လည်းဖတ်တာရဲ့ဖြစ်သဘောပြတ်သဘောဝရဏတွေ့ရင်လည်းဝရဏရဲ့ဖြစ်သဘောပြတ်သဘောမိမိဉာဏ်ထဲမှာထင်လာမြင်လာတဲ့သဘာဝတရားကလေးတွေကိုပြပြမြအောင်ကြိုးစားမထင်လာမမြင်လာတဲ့သဘာဝကိုခြံထားမိမိအဆင့်နဲ့မိမိအနေထားနဲ့မြင်နိုင်တဲ့သဘာဝတရားကိုမြအောင်ကြိုးစားအေးဝရဏတရားကိုမိမိကမရှိမိလိုက်ဘူးမမိလိုက်ဘူးဆိုရင်တဏှာဖြစ်တယ်တဏှာရဲ့သဘာဝကိုပြသဘောပြသဘောမြအောင်ကြိုးစားအတဏမမမိလိုက်ရင်လည်းဥပါဒံပေါ့ဥပါဒံရဲ့ပြသဘောပြသဘောမြအောင်ကြိုးစားဥပါဒံမမမိလိုက်ရင်လည်းကာမဘဝပေါ့ကာမဘဝရဲ့ပြသဘောပြသဘောလေးတွေမြအောင်ကြိုးစားဒါရှုခံတရားအနေနဲ့လည်းပရိစ္ဆသမုပ္ပါဒတရားကိုကြိုးစားပြရမှာပဲအရှုခံတရားအနေနဲ့ပရိစ္ဆသမုပ္ပါဒတရားကိုကြိုးစားပြတနည်းအားဖြင့်ဟောဒီပရိစ္ဆသမုပ္ပါဒတရားကိုတစ်ခုချင်းတစ်ခုချင်းလေးလာပြီးတော့သစ္စာ၄ပါးဆက်အောင်လည်းကြိုးစားပြရမယ်သစ္စာ၄ပါးဆက်အောင်ကြိုးစားပြရမယ်ဒါမြတ်စွာဘုရားလက်ထက်ကတည်းကအရှင်မာသာရိအရှင်မာကုဋေကမထေရကြီးနဲ့အရှင်သာရိပုတ္တမထေရကြီးတို့အမေးဖေပြုရင်းနဲ့ပရိစ္ဆသမုပ္ပါဒတရားကိုသစ္စာ၄ပါးအတည်တရာနဲ့ရှုမြင်သုံးသပ်ပုံလေးတွေအရှင်သာရိပုတ္တမထေရကြီးနဲ့အရှင်မဟာကုဋေကမထေရကြီးတို့မေးတဲ့မြန်းတဲ့တရားအပေါ်မှာမိမိတို့ကလည်းပဲနမူနာယူပြီးတော့ရှုမှတ်သုံးသပ်နိုင်ပါတယ်သစ္စာ၄ပါးဆိုက်အောင်ဘလိုနည်းနဲ့ရှုမြင်သုံးသပ်မလဲပရမသုံးပရိစ္ဆသမုပ္ပါဒ်ကိုကြည့်တဲ့နေရာမှာအနောက်ဆုံးဖြစ်တဲ့ဇရာမရဏတရားကိုအဓိကထားပြီးတော့ကြည့်ကြည့်အကြောင်းနဲ့အကျိုးနှစ်မျိုးရှိတဲ့အထက်မှာယုံနာဓမ္မသင်္ခါရသဘောတရားတွေကိုသုံးသပ်တဲ့နေရာမှာအကျိုးတရားကိုအရင်သုံးသပ်ရတယ်အကြောင်းကိုအရင်သုံးသပ်လို့မဖြစ်ဘူးမြင်လိုက်ရတဲ့တရားအပေါ်မှာဟောဒီတရားဒီဘာကြောင့်ဖြစ်ပါလိမ့်မလဲဆိုတော့အကြောင်းကိုရှာပြီးသုံးသပ်ရတာအဲ့ဒါမှအမှန်တွေ့တယ်အကျိုးတရားကိုယဉ်တော့မသုံးသပ်နဲ့အကြောင်းတရားကိုယဉ်သုံးသပ်အဲအကြောင်းတရားကိုယဉ်မသုံးသပ်နဲ့အကျိုးတရားကိုယဉ်သုံးသပ်အကျိုးကိုယဉ်သုံးသပ်အကျိုးကိုသုံးသပ်မှအကျိုးတရားသည်ယုတ်တရားနဲ့တရားဖြစ်တယ်လို့သဘောပေါက်အဲ့ဒါလို့သဘောပေါက်ရင်ဒါနာပြပပရိစိတညာရပြီးတော့မှအကြောင်းတရားကိုဆက်ပြီးတော့သုံးသပ်တော့ပိစ္ဆပရိက္ခဉာဏ်ရတာပေါ့ဒီဉာဏ်မျိုးရှိတဲ့အထက်မှာဒေသနာတော်လိုရနာမရူပပရိစ္ဆေဒဉာဏ်ကိုအရင်ပြထားပါတယ်ပိစ္ဆပရိက္ခဉာဏ်ကိုနောက်မှပြထားပါတယ်ဒါကြောင့်မလို့အကျိုးဖြစ်တဲ့ရုပ်နာရသဘာဝကိုရှုမြင်သုံးသပ်ရဖို့ကအရင်အကြောင်းဖြစ်တဲ့တရားကိုရှင်မြင်သုံးသပ်ခြင်းကဒုတိယအဲဒါကြောင့်ကြိုးကိုရင်သုံးသပ်ရမယ်ဒါကဝိဇ္ဇာကနေပြီးတော့သရမရဏအထိကြီးလိုက်မယ်ဆိုရင်နောက်ဆုံးအကျိုးတရားတွေပါတွေ့လဲသရမရဏတွေ့တယ်အဲ့ဒီသရမရဏကိုခြေခံပြီးသုံးသပ်ပေါ့အဲ့တော့သရမရဏကိုတွေ့တော့သရမရဏဆိုတာဟာဘာတော့မြန်မာလိုပြောလိုက်မယ်ဆိုရင်တော့ဥချင်းသိချင်းပေါ့နော်ဒါလေးလေးနက်နက်စဉ်းစားပေါ့ပရိစ္ဆသမုပ္ပါဒ်ကိုလေ့လာတဲ့နေရာမှာကိုယ်အလေးနဲ့ကိုစဉ်းစားဉာဏ်လေးနဲ့ဒီအလွတ်ကျတဲ့သဘောမျိုးမပါဘဲနဲ့အတွေးခေါ်လေးနဲ့စဉ်းစားဉာဏ်လေးနဲ့မိမိရဲ့တန်တန်မှာသစ္စာဆိုင်တဲ့အတိလေးဖြစ်အောင်စိတ်ကူးလေးနဲ့သုံးသပ်ကြည့်ဒါမှလည်းပဲအနှစ်သာရတွေ့မယ်အပေါ်ယံစာသဘောအရကြည့်သွားမယ်ဆိုရင်တော့အနှစ်သာရမတွေ့နိုင်ဘူးဒါကြောင့်မို့လို့အနှစ်သာရတွေ့အောင်တိတိကျကျ တွေးတောမှုစဉ်းစားမှုဆင်ញင်မှုနှလုံးသွင်းမှုလေးတွေ ਨੇ လေ့လာပြရမှာဖြစ်ပါတယ်အဲ့တော့ပြန်ပြောမယ်ဆိုရင်အကျိုးတရားနဲ့အကြောင်းတရားဘယ်တရားကိုအရင်သုံးသပ်မလဲအကျိုးတရားကိုအရင်သုံးသပ်အကျိုးတရားကိုအရင်ကြည့်အကျိုးတရားကိုအရင်ကြည့်တော့အကျိုးတရားတွေရဲ့နောက်ဆုံးသည်ဇရာမရဏအဲ့ဒီဇရာမရဏကိုကြည့်လိုက်တော့ဇရာဆိုတာကမြန်မာလိုပြန်တော့အိုးတာမရဏကသိတာဟုတ်ပြီဒါကပညာပေါ့နော်ပညာအနေနဲ့ပြောတာပရမအနေနဲ့ပြောမယ်ဆိုလို့ရှိရင်ဇရာဆိုတာဒီယုံဉာဏ်တရားတို့ရဲ့ခန္ဓာတို့ရဲ့မပြတ်ခင်တည်နေတဲ့သဘောမရဏကပြတ်တဲ့သဘောဇရာကမပြတ်ခင်တည်နေတဲ့သဘောမရဏကပြတ်တဲ့သဘောဒီလိုဆိုတော့စပြီးတော့လေ့လာကြတဲ့ကဘာစတွေ့လဲအပြက်ကစတွေ့အပြက်ကစတွေ့တဲ့တရားဒါဝိပဿနာမဟုတ်သေးဘူးเนาะဝိပဿနာသဘောပြောနေတာမဟုတ်ဘူးစင်ခြင်းမို့ပြောတာစင်ခြင်းမို့နှလုံးသွင်းမို့သုံးသပ်ဖို့ပြောတာစင်ခြင်းရဲ့သုံးသပ်ရင်နှလုံးသွင်းရင်းနဲ့မှဒါဝိပဿနာဉာဏ်ဆိုတာတစင်တက်လာတာအဲ့တော့စင်ခြင်းတဲ့အခါမှာပရမအဆုံးအရင်မရဏဆိုတဲ့အပြက်ကိုစပြီးတော့စင်ခြင်းအပြက်ကိုစဆင်ကျင်လိုက်တော့မှဘာဖြစ်လဲသံဝေကညာရတာ။အော်ဒီလောကလုံးမှာအလုံးမှာအပြက်တည်းကြီးပဲ။ပညာအနေနဲ့ကြည့်လဲပဲဘလောက်ခိုင်ခန့်တည်တံ့ပါတယ်ဆိုတဲ့အရာဝတ္ထုဖြစ်စီမပြက်တဲ့တရားဘာမှမရှိဘူးအလုံးမှာပြက်တယ်။ပရမတ်တရားကတော့ပို့ပြီးတော့ထင်ရှားတာပေါ့။အဲ့တော့ပညာနာမည်ပေးထားတာကတော့အရှိသဖြင့်တည်တံ့ခိုင်မြဲနေတဲ့ပညာတွေလည်းရှိတယ်။မခိုင်မြဲတဲ့ပညာတွေကများပါတယ်ကဘာလို့နာမည်ပေးထားတဲ့ဟောရီယာကြီးတော်မှတစ်ချိန်ကြာရင်ကဘာစရဝါရာကြီးပျောက်သွားသေးတာကိုဒါပညာပေါ့နော်ဟုတ်ပြီမရဏစရာကပြတ်တာဘာတွေပြတ်တော့အရာအလုံးပြတ်တယ်ဒါလေးကိုကြည့်ပြီးတော့ဘလို့သဘောပေါက်မလဲဟောလောကကြီးမှာအရာအလုံးဟာပေါက်ပြန်ပျက်စီးနေတဲ့တရားတွေပဲအမြဲသာဝရတိတ္တနာဘာတခုမှမရှိဘူးအမေဓာဝရတည်တံ့ပါလိမ့်မယ်လို့ထင်ရင်အတိအထင်သည်မှန်သောအထင်မဖြစ်နိုင်ဘူးအရာလုံးကဖောက်ပြန်ပျက်စီးနေတာလောကအနေနဲ့ကြည့်မယ်ဆိုရင်တတ္တလောကရှိတယ်ဩကတလောကရှိတယ်သင်္ခါရလောကရှိတယ်ဘယ်လောကသည်မြဲတယ်လဲဘယ်လောကမှမမြဲဘူးတတ္တလောကလည်းမမြဲဘူးအခုပဲကြည့်လူပုဂ္ဂိုလ်တွေလောကရဲ့နှစ်ပေါင်းတရားလောကပုဂ္ဂိုလ်အခုမရှိတော့အားလုံးအသေးကုန်အခုရှိနေတဲ့ပုဂ္ဂိုလ်ကပုဂ္ဂိုလ်တွေလည်းပဲနောက်နှစ်ပေါင်းတရားလောက်ကြာရင်တရားမှမရှိတော့မြဲတဲ့သဘောလားမမြဲတဲ့သဘောလားအဲမမြဲတဲ့သဘောဒါလေးတွေဆင်ခြင်ပေးရမယ်ဩကတလောကကြီးပဲကြည့်ရေမြေတောတောင်ပင်လသမုဒ္ဒရာဘယ်ရာမှမြဲတာမရှိဘူးအများအားဖောက်ပြန်ပျက်စီးနေတာရသူတို့တွေကြည့်လိုက်ဖောက်ပြန်နေတာပဲနော်ဖောက်ပြန်နေတာပဲကမ္ဘာလောကကြီးကိုကြည့်လိုက်သစ်ပင်တွေကိုကြည့်လိုက်တောတွေတောင်တွေကိုကြည့်လိုက်ရေပြင်တွေရေခဲပြင်တွေကြည့်လိုက်အများအားဖောက်ပြန်ပျက်စီးနေတာဩတလောကလုံးကဩကာသလောကကြီးရလည်းပဲပျက်စီးနေတဲ့သဘောတွေပါပဲအဲ့ဒီလိုစိတ်ထဲမှာတွေးကြည့်အဲ့ဒီလောကပျက်စီးတယ်လို့သင်္ခါရလောကကောမပျက်ဘူးလားပျက်လားသင်္ခါရလောကသရာယုတ်တရားနာတရားကိုပြောတာယုတ်တရားနာတရားတွေကလည်းဟာသူကပူဆိုးတာပေါ့သူကလည်းဩကာသလောကသရာနာမပညာကြီးကမှအရှိသဖြင့်တည်နေသေးတယ်သင်္ခါရလောကသရာယုတ်တရားနာတရားတွေကတည်မြဲတာဘာမှမရှိဘူးခန္ဓာမစက်တသက်သက်အမျက်မပြတ်ဒလဆက်ဖောက်ပြန်ပျက်စီးနေတဲ့သင်္ခါရတရားတွေပဲအားလုံးပေါ်လိုက်တော့လောက၃ပါးဘယ်လောကမှမမြဲဘူးအဲ့ဒီမမြဲတာဒီပါဠိလိုမရဏပေါ့ပါဠိလိုမရဏမမြဲဘူးမမြဲဘူးမမြဲဘူးမရဏဖြစ်နေတယ်အဲ့ဒီမရဏဖြစ်နေတဲ့မမြဲတဲ့တရားတွေဟာဘာတွေပါလဲဆိုတော့ပဋိစ္စသမုပ္ပါဒ်တရားတော်နဲ့ကြည့်လိုက်မယ်ဆိုရင်မရဏရဲ့အရာကောက်ကြည့်လိုက်ရင်ဘာသွားတွေ့မလဲခန္ဓာ၅ပါးတွေ့တာပေါ့တွေ့လားခန္ဓာမဏပါလဲဇရာမရဏဇာတိဇရာမရဏရဲ့နောက်နားမှာပါရေးထားလဲဝိညာဉ်နာယုတ်သလာယရဏဖတ်တာ ဝေဒနာဒီလိုလေ့လာရတယ်နော်အသေးစိတ်လေ့လာရတယ်အဲ့တော့စာသဘောအရလေ့လာတာကတစ်မျိုးပေါ့နော်ဝိပဿနာပုံစံနဲ့လေ့လာတာကတစ်မျိုးအခုတော့တန်ဝေကညာလေးနဲ့ရလေ့လာပြီးတော့သစ္စာဆိုင်တဲ့အတွေ့သစ္စာဆိုင်တဲ့အသည့်ဖြစ်အောင်လေ့လာပုံကတစ်မျိုးဒါလေးတွေအသေးရေးကြည့်ပါလေနော်လူငယ်လူရယ်တွေကြတော့စာသဘောကိုအဓိကထားပြီးတော့လေ့လာကြတာပေါ့အသက်ကြီးလာတဲ့ပုံကိုယ်တွေကြတော့အခုတော့သစ္စာဆိုင်တဲ့တွေးလေးနဲ့ဆင်ញင်မှုသုံးသပ်မှုလေးတွေအဓိကထားပြီးတော့ဆင်ញင်သုံးသပ်ပေးလိုက်မယ်ဆိုရင်စီစဝိုင်းတဝိုင်းနဲ့ကြည့်ရတာကိုပဲမိမိရဲ့စိတ်ထဲမှာသဘောပေါက်လာတယ်ကကောင်းမိသားဖြင့်မရဏတရားသည်လောကနဲ့ပြောရင်တော့သိတယ်အဲဒါပေမဲ့အဘိဓမ္မာသဘောတရားအရပြောရင်ပျက်စီးတာပြောတာဒါတလောကလုံးဒီပျက်စီးနေတယ်တလောကလုံးပျက်စီးနေတယ်အဲ့ဒီပျက်စီးနေတဲ့တလောကလုံးဟာဘာတွေလဲလို့ပရိစ္ဆေသမုပ္ပန်နည်းနဲ့ဖြေရှားကြည့်လိုက်ရင်ဘာသွားတွေ့လဲခန္ဓာ၅ပါးသွားတွေ့တာပဲဩခန္ဓာ၅ပါးရှိတယ်တတ္တလောကဆိုတာလဲဒီခန္ဓာ၅ပါးထဲမှာပါတာပဲဟုတ်တယ်မဟုတ်လားတတ္တလောကဆိုတာလဲဒီခန္ဓာ၅ပါးပဲတတ္တဝါတွေဘလို့ပဲလူနဲ့ပြမခွေးကျင်ကတိရိစ္ဆာနာမည်မျိုးပေးထားပေမဲ့ဒါကြမ်းကြတော့ဒီခန္ဓာ၅ပါးပဲ။ဩကာသလောကဆိုတာလည်းပဲရေမြင့်တော့တော့ပင်လယ်သမုဒ္ဒရာအားလုံးသည်ဘာခန္ဓာလဲရူပခန္ဓာ။ယုတ်တရားတွေမဟုတ်လား။ယုတ်တရားတွေကြီးပဲ။သင်္ခါရလောကဆိုတာလည်းယုတ်တရားနဲ့နတ်တရားတွေကြီးပဲ။အားလုံးဟာယုတ်နတ်တရားတွေပဲ။အဲဒီယုတ်နတ်တရားတွေကိုတဲ့အကျယ်ပွားလိုက်တော့ဝိညာဉ်နာယုတ်သလာယရဏဖတ်တာဝေဒနာဒီတရား၅မျိုးသွားတွေ့တယ်ဒီတရား၅မျိုးသည်မရဏဘာဖြစ်လို့မရဏလဲပြတ်တယ်လို့မရဏအဲ့ဒီတရား၅မျိုးပြတ်တဲ့အခိုက်အတန့်ဒီမရဏဒီတော့ပရိစ္ဆေသမုပ္ပါဒ်တရားကြီးကိုစပြီးတော့လေ့လာလိုက်မယ်ဆိုရင်ပရမအောင်တွေ့တဲ့အကျိုးတရားသည်အပြတ်ဆိုတဲ့သဘောဝါနဲ့သွားတွေ့တယ်အဲ့ဒီကလေးကဩလောကကြီးဟာဘာတစ်ခုမှတိတက်ခိုင်မြဲတဲ့လောကကြီးမဟုတ်ပါလားဖောက်ပြန်ပြည့်စင်နေတဲ့လောကကြီးပါလားဆိုတော့တန်ဝေကညာလေးမရဘူးလားရသွားလားရသွားပြီနော်အဲ့ဒီတော့အဲ့ဒီကနေဒီစင်တက်ပြီးတော့ကြည်လိုက်မယ်ဩဟောဒီမရဏဆိုတဲ့သဘောတရားသည်ခန္ဓာ၅ပါးသည်ဘာကြောင့်များဖြစ်တာဘာလို့မလဲလို့အကြောင်းတရားကိုရှားကြည့်လိုက်တဲ့အခါကျတော့တခြားတွေ့တာလားဇာတိတွေ့တာလားအကြောင်းမရှိဘဲဖြစ်တာလားအကြောင်းရှိလို့ဖြစ်တာလားအကြောင်းရှိလို့ဖြစ်တာအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားပါလားဒါလေးကိုကြည့်ပြီးတော့တစ်ဆင့်တက်ပြီးတော့တွေးကြည့်လိုက်ဆင်ញင်ကြည့်လိုက်နှလုံးသွင်းပြလိုက်လောကကြီးမှာအကြောင်းမပါပဲဖြစ်နေတဲ့တရားတစ်ခုမှမရှိဘူးအားလုံးကအကြောင်းကြောင့်ဖြစ်တာတွေကြီးပဲအဲ့ဒီလိုကောက်ချက်ကလေးတွေဆွဆွပြီးတော့ကြည့်နော်အဲ့တော့ဓမ္မသဘောတရားတွေကိုကြည့်တဲ့နေရာမှာကောက်ချက်ချပြီးကြည့်ပါသင်္ကန်းစာယူပြီးတော့ကြည့်ပါအချင်းချုပ်ပြီးတော့ကြည့်ပါအတိပဲပေါ်ပြီးတော့ကြည့်ပါဒီလိုကြည့်ပုံကြည်နည်းလေးတွေမျိုးမျိုးရှိတယ်။အခုဒီနေရာမှာကြည့်လိုက်မယ်ဆိုရင်သရမရဏသရကပျက်စီးတဲ့သဘောဘယ်လိုတော့ခန္ဓာ၅ပါး။အဲ့ဒီခန္ဓာ၅ပါးဘယ်လိုကြောင့်ဖြစ်ဇာတိကြောင့်ဖြစ်အဲ့ဒီဇာတိဆိုတာလည်းဘယ်လိုတော့ခန္ဓာ၅ပါး။အဲ့တော့ခန္ဓာ၅ပါးဖြစ်လို့ခန္ဓာ၅ပါးပြက်တာအဖြစ်တစ်ခုရပါတယ်။ဘာလဲလဲခန္ဓာ၅ပါးဖြစ်လို့ခန္ဓာ၅ပါးပြက်တာအစကရကခန္ဓာ၅ပါးမဖြစ်ရင်ခန္ဓာ၅ပါးပြက်ပါဘာဖြစ်လို့ပြက်တော့ခန္ဓာ၅ပါးဖြစ်လို့ပြက်တာပေါ့ဖြစ်လို့ပြက်တာအော်ဒီလိုတော့ဖြစ်လာတာမှန်သမျှဒီဘယ်မှာလမ်းဆောင်တော့အပြက်မှာလမ်းဆောင်တယ်မပြက်မဲ့တရားတွေကမှမရှိဘူးဒါတော့ဖြစ်ချင်းကြောင့်ဖြစ်လာတာလေးကိုမိမိကနေပြီးတော့အသားရမယ်တက်မယ်နှိမ့်သမယ်ဝမ်းမြောက်မယ်မာနတွေတက်မယ်ဆိုရင်မာနတက်ဖို့ကိုသာထားဟုတ်ဒီတရားလေးကိုသုံးသပ်ကြည့်လိုက်မြဲမဲ့တရားလားမမြဲမဲ့တရားလားလို့သုံးသပ်ကြည့်လိုက်ရင်မြဲမဲ့တရားလို့တွေ့တာလားမမြဲမဲ့တရားလို့တွေ့တာလားမမြဲမဲ့တရားဖောက်ပြန်ပျက်စီးတဲ့တရားဒီတော့အဖြစ်ကလေးကိုကြည့်ပြီးတော့မာနတက်မယ်လို့ကြံရင်အပြက်ကိုစဉ်းစားကြည့်ပြက်မဲ့တရားဖြစ်နေတဲ့အတွက်ဖြစ်လာတာလေးဟာမာနတက်စရာများရှိသေးလားမာနတက်စရာမရှိဘူးနော်အဲ့လိုပဲပြက်မဲ့တရားဖြစ်တဲ့အတွဲဖြစ်လာတာလေအပေါ်မှာလုံလုံကဲ့ကဲ့သာရတက်မနှစ်သက်ပြီးတော့တဏှာတွေနဲ့ပဲချင်းကုန်နေမယ်ဆိုရင်ဟ ောဒီတရားလေးကိုသေချာကြည့်လိုက်ဟောဒီတရားဒီပြတ်မဲ့မပြတ်မဲ့တရားလားပြတ်မဲ့တရားလားလို့ကြည့်လိုက်ရင်ဘာတွေ့လဲဩပြတ်မဲ့တရားဆိုရင်မပြတ်ခင်မိမိကဟောဒီအပေါ်မှာလွန်လွန်ကဲကဲနဲ့တဏှာတွေနဲ့သားရမှုနှစ်သက်မှုတွေနဲ့သိမ့်ပိုက်ထားမယ်ဆိုရင်အဲ့ဒီတော့သိမ့်ပိုက်ထားတော့မှအကယ်၍များဟောဒီတရားလေးပြတ်များသွားခဲ့တော့ရင်တို့မနာမဖြစ်ရဘူးလားဖြစ်ရဓမ္မနတာတွေမဖြစ်ရဘူးလားဖြစ်ရလားအဲ့ဒီတော့စောစောကရကအပြက်ကိုကြိုတွေးထားမယ်ဆိုရင်ဩဒေါမနတအပြက်မသက်တာဘူးလားသက်တာလားသက်တာတော့ပေါ့အပြက်ကိုကြိုတွေးထားရင်ဖြစ်လာတဲ့အပေါ်မှာလွန်လွန်ကဲကဲကြီးတဏှာနဲ့မရင်မှုတော့ဘူးမာနနဲ့မဟုတ်ချုပ်တော့ဘူးနော်ဘာဖြစ်လို့တော့အပြက်ကိုကြိုတွေးထားလို့ဒါကြောင့်မလို့မြတ်ဗုဒ္ဓရဲ့ဒေသနာတော်လိုရတလောကလုံးဟာပြက်ပြက်တဲ့တရားတွေကြီးပဲလို့သဗ္ဗေသင်္ခါရအိဋ္ဌာမြဲတဲ့တရားဘာမှမရှိဘူးလို့မြတ်စွာဘုရားကိုယ်တိုင်ကလည်းဟောထားတာဖြစ်တဲ့အတွက်အပြက်တွေကိုသာကြိုတင်ပြီးတော့သဘောပေါက်ထားတဲ့ပုဂ္ဂိုလ်တယောက်သည်တဏှာလေတဏှာတရားဖြစ်ပေါ်လာတဲ့တဏှာကိုလည်းသိသိနိုင်တယ်ဖြစ်ပေါ်လာတဲ့ဒေါသတရားကိုလည်းသိသိနိုင်တယ်ဖြစ်ပေါ်လာတဲ့မောဟတရားကိုလည်းသိသိနိုင်တယ်ဖြစ်ပေါ်လာတဲ့မာနတရားကိုလည်းသိသိနိုင်တယ်ဘာဖြစ်လို့သိစီနိုင်တယ်အပြက်ကိုကြုံမြင်ထားလို့အပြက်ကိုကြုံမြင်မထားတဲ့ပုဂ္ဂိုလ်များသည်တဏှာတရားလည်းမသိစီနိုင်ဘူးမာနတရားလည်းမသိစီနိုင်ဘူးဒေါသတရားလည်းမသိစီနိုင်ဘူးတဲ့အဲဒီလိုမသိစီနိုင်တဲ့အခါကျတော့တဏှာတရားတွေထိုးထည့်ရောက်ဒေါသတရားတွေထိုးထည့်ရောက်မာနတရားတွေထိုးထည့်ရောက်ပြီးတော့အပြက်လည်းပပင်းလည်းတွေးရောအဲဘုံဘုံကြစိတ်ဒုက္ခတွေကြည်ကျဲရောက်ပြီးတော့ရေတုမနာဖြစ်ကုန်တာပဲနော်အဲ့ဒါကြောင့်အဖြစ်ရှိရင်ဘာဖြစ်တော့အပြည့်ရှိတယ်အဲ့ဒီလိုအပြည့်ကိုကြိုတွေးတာဒါကြောင့်ဇရဇာတိတွေဖြစ်တာဝရဏတွေပြတ်တာအဖြစ်ရှိလို့အပြည့်ရှိတာအပြည့်မရှိရင်ပြည့်မရှိဘူးဟောပြီဒါကသင်္ကန်းစာတစ်ခုနောက်တစ်ခုကဘာပြောမလဲဒေသနာတော်လိုရဇာတိကြောင့်ဇရမရဏဖြစ်တယ်ဆိုတော့ဇာတိတွေအကြောင်းလားအကျိုးလားအကြောင်းမရဏကဘာလဲအကြောင်းဆိုရင်ဘာသစ္စာသမုဒိယသစ္စာအကျိုးကဘာသစ္စာဒုက္ခသစ္စာ။အော်ဟောဒီကြောင့်ဟောဒီကျိုးဖြစ်တာပဲလို့သဘောပေါက်ရင်သမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တယ်လို့သဘောမပေါက်ဘူးလားပေါက်လား။ပေါက်တာပေါ့။ဒီတော့အကြောင်းတရားပေါ်မှာသဘောပေါက်ရင်သမုဒိယသစ္စာကိုသဘောပေါက်တာပဲ။အကျိုးတရားကိုသဘောပေါက်ရင်ဒုက္ခသစ္စာကိုသဘောပေါက်တာပဲ။အော်ဟောဒီကျိုးတရားလေးကဖြည်းဖြည်းပြတ်တတ်တဲ့သဘောလေးမို့ဒုက္ခသစ္စာလေးပဲ။သူဒီဇာတိကြောင့်ဖြစ်တဲ့ဇာတိသည်ဒုက္ခဖြစ်ကြောင်းမလို့သမုဒိယသစ္စာလေးပဲစဉ်းစားเนาะတော်ပြောမယ်ဇရာမရဏသည်မပြတ်တဲ့တရားလားပြတ်တဲ့တရားလားဘယ်လိုတွေပြတ်တော့ခန္ဓာတွေပြတ်တာပြတ်တာမလို့ဘာသစ္စာလဲဒုက္ခသစ္စာသူရဲ့အကြောင်းတရားသည်တခြားလားဇာတိလားဒုက္ခရဲ့အကြောင်းသည်ဘာသစ္စာလဲသမုဒိယသစ္စာဩဒီလိုဆိုတော့ဇာတိကသမုဒိယသစ္စာပါလားဇရာမရဏကဒုက္ခသစ္စာပါလားဆိုတော့အဲ့ဒီလိုညံနေတဲ့တက်ရောက်သွားတာနဲ့တပြိုင်တည်းသစ္စာနှစ်ပါးသဘောမပေါက်ဘူးလားပေါက်သွားလားသဘောပေါက်သွားပြီဟောပြီဒါမျိုးတစ်စင်းတက်တစ်စင်းတက်ပြီးတော့တွေးကြည့်လိုက်ဖြစ်တာရှိလို့ပြတ်တာရှိတာဖြစ်တာသာမရှိခဲ့တော့ပြတ်တာရှိပါမလားဇာတိရှိလို့ဇရာမရဏဖြစ်တာဇာတိသာမရှိခဲ့တော့ဘယ်နဲ့လဲဇရာမရဏဖြစ်ပါမလားအကြောင်းဖြစ်လို့အကျိုးဖြစ်တာအကြောင်းသာမရှိခဲ့တော့အကျိုးတရားဘယ်နဲ့လဲအဲမရှိပါဘူးဒီလိုမဟုတ်လားဒီတော့အကျိုးတရားအနေနဲ့မရဏတွေဖြစ်နေတယ်ချုပ်တာတွေဖြစ်နေတယ်ပြတ်တာတွေဖြစ်နေတယ်ပျောက်တာတွေဖြစ်နေတယ်မမြဲတဲ့သဘောတွေဖြစ်နေတယ်ဆိုတာဖြစ်တဲ့သဘောရှိလို့ပြတ်တဲ့သဘောရှိတာပေါ့ဟုတ်ရဲ့လားဖြစ်တဲ့သဘောမရှိရင်ပြတ်တဲ့သဘောရှိပါမလားဖြစ်တဲ့သဘောမရှိရင်ပြတ်တဲ့သဘောမရှိဘူးဒီတော့အကဲရေးများမိမိတို့ရဲ့သာသနာမှာဖြစ်တဲ့သဘောမရှိဘူးဆိုရင်ပြတ်တဲ့သဘောလည်းမရှိဘူးဖြစ်တဲ့သဘောမရှိတဲ့အတွက်ပြတ်တဲ့သဘောမရှိဘူးအကြောင်းလည်းမရှိအကျိုးလည်းမရှိအဖြစ်လည်းမရှိအပြည့်လည်းမရှိဘလောက်ငြင်းငြင်းသွားလဲအဖြစ်လည်းမရှိပြည့်လည်းမရှိဆိုရင်ဖြစ်ချင်းကြောင့်လည်းပဲပူပန်စရာမလိုဘူးဖြစ်ချင်းကြောင့်လည်းမာနတက်နေစရာမလိုဘူးပြတ်ချင်းကြောင့်လည်းဒေါသဖြစ်နေစရာမလိုတော့ဘူးငြင်းငြင်းသွားပြီငြင်းညာတာဒီတခြားသဘောလားនិရောဓသဘောလားအဲဒါကြောင့်အကြောင်းလည်းမရှိအကျိုးလည်းမရှိတာဒီនិရောဓသစ္စာနေနဲ့ပြောတာအဲဒါဘာသစ္စာလဲ နိရောဓသစ္စာဘာသစ္စာပါလဲဒီတော့အကြောင်းသိလို့ကြုံငိမ့်တာဘာသစ္စာဇာတိဖြစ်လို့ဇရာမရဏဖြစ်တယ်ဇာတိကဘာသစ္စာဇရာမရဏကဘာသစ္စာဇာတိမရှိခဲ့သောဇရာမရဏအကြောင်းမရှိလို့အကြောင်းသိလို့အကြောင်းငိမ့်တာအကြောင်းသိလို့ကြုံငိမ့်တာဘာသစ္စာနိရောဓသစ္စာဒီလိုမဟုတ်လားအဲနိရောဓသစ္စာအကြောင်းသိလို့ကြုံငိမ့်တယ်ဆိုတာဟာအကြောင်းကသူ့လိုလိုသိနေတာသိအကြောင်းအကျင့်ကျင့်မှသိမှာလားသိအကြောင်းအကျင့်သည်ဘာသစ္စာမေကသစ္စာဒီလိုမဟုတ်လားဟောဒီလိုဆိုတော့တို့သည်သိအကြောင်းအကျင့်ကိုကျင့်မှဖြစ်မယ်သင်္ကန်းစာလေးယူနော်ဇာတိဆိုတဲ့ယောနာခန္ဓာတွေမဖြစ်ပေါ်အောင်ဇာတိဆိုတဲ့ယောနာခန္ဓာတွေမဖြစ်ပေါ်နိုင်တဲ့အကျင့်တွေတို့ကျင့်မှဖြစ်မယ်အဲ့ဒီအကျင့်တွေဘာသစ္စာလဲမေကသစ္စာအရင်ချင်းချင်းရင်ဇာတိမဖြစ်ဘူးဇာတိမဖြစ်ရင်သရမရဏဖြစ်ပါမလားအကြောင်းလဲသိအကျိုးလဲငြိမ့်အကြောင်းသိလို့ကျုံငြိမ့်တာကဘာသစ္စာငြိမ့်ကြောင်းအကျင့်ကဘာသစ္စာအဲ့ဒီနှလုံးထဲမှာကိုပဲဘုန်းကြီးတို့ပြိတ္တတွေသစ္စာလေးပါမဆိုင်ဘူးလားဆိုင်ပြန်ပြောဇာတိကြောင်းဘယ်လိုဖြစ်ပါလိမ့်ဇာတိကအကြောင်းလားအကျိုးလားသရမရဏကအကြောင်းကဘာသစ္စာအကျိုးကဘာသစ္စာဒီတော့ဖြစ်လာတာလဲသစ်ဖြစ်လာတာအကြောင်းတရားတွေဖြစ်တာကဘာသစ္စာဖြစ်တော့အကျိုးတရားတွေဖြစ်လာတာကဘာသစ္စာဖြစ်တော့ဒီတော့အကြောင်းကြောင့်အကျိုးဖြစ်တယ်ဆိုတော့လောကကြီးတည်တဲ့သမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတယ်လို့သာသဘောပေါက်လိုက်ပါဟုတ်တယ်မဟုတ်လားဘယ်နေရာမှာပဲကြည့်ကြည့်ပေါ့နော်အကြောင်းကြောင့်အကျိုးဖြစ်နေတာကိုကြည်တိုင်းကြည်တိုင်းမိမိရဲ့စိတ်ထဲမှာဘယ်လိုသဘောပေါက်မလဲဩသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတာဒီလိုသဘောပေါက်နော်အဲ့ဒီသမုဒယသစ္စာကြောင့်ဒုက္ခသစ္စာဖြစ်နေတာကိုတဲ့မိမိတို့ကနေပြီးတော့သိဉင်ပါတယ်ဆိုရင်တဲ့တခြားကျင့်ရမှာလားသိဉ္ကြောင့်အကျင့်ကျင့်ရမှာလားသိဉ္ကြောင့်အကျင့်ဒီတခြားလားမဂ်ကင်တရားလားမဂ်ကင်တရားနော်မဂ်ကင်တရားအဲ့ဒီမဂ်ကင်တရားဆိုတဲ့သမာဓိဋ္ဌိအသိနဲ့သိအောင်ကြိုးစားအဲ့ဒီလိုသိအောင်ကြိုးစားရင်အကြောင်းတွေမသိဘူးလားသိအကြောင်းသိတော့ကြိုးမငြိမ်းဘူးလားငြိမ်းအကြောင်းသိလို့ကြိုးငြိမ်းတာကဘာသစ္စာငြိမ်းကြောင့်အကျင့်ကဘာသစ္စာမဂ်ကသစ္စာဒီလိုလေးဆင်ခြင်ပေးအဲ့လိုလေဆင်ခြင်ပေးမိမိတို့ရဲ့ဉာဏ်ထဲမှာသစ္စာသီးလေးတွေကိန်းလာတာပဲနော်တက္ကမိတာဖြစ်ရင်ဇာတိကြောင့်သရမရဏဖြစ်တယ်အဲ့ဒီဇာတိဘယ်လိုကြောင့်ဖြစ်ပါလိကမ္မဘဝကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်တော့ကမ္မဘဝကြောင့်ဖြစ်တယ်တဲ့ဟောရလားဒီတော့ဇာတိကိုဒီဘက်ကိုပြန်လှည့်ကြည့်လိုက်တော့ကမ္မဘဝကြောင့်ဖြစ်တယ်ဆိုတော့ကမ္မဘဝနဲ့တွဲပြီးတော့ကြည့်ရင်ဇာတိသည်အကြောင်းလားအကျိုးလားအကျိုးပြန်ဖြစ်သွားပြီနော်ဇာတိကအကျိုးပြန်ဖြစ်သွားပြီသူရဲ့အကြောင်းကဘယ်လိုပါလဲကမ္မဘဝကမ္မဘဝကအကြောင်းဇာတိကအကျိုးကမ္မဘဝကအကြောင်းဇာတိကအကျိုးအကြောင်းဖြစ်တဲ့ကမ္မဘဝကဘာသစ္စာအကျိုးဖြစ်တဲ့ဇာတိကဘာသစ္စာဩဒီလိုဆိုတော့သမုဒယသစ္စာသိပြီလေသူလည်းဖြစ်သောပြသောမလွန်ဆန်နိုင်သည့်အတွေ့ဒုက္ခသစ္စာလို့မခေါ်နိုင်ဘူးလားခေါ်နိုင်ခေါ်နိုင်တယ်နော်ကကမိတာဖြင့်ပြန်ပြောမယ်ဇာတိဘလူကြောင့်ဖြစ်ပါလေအကြောင်းဖြစ်တဲ့ကမ္မဘဝကဘာသစ္စာအကျိုးဖြစ်တဲ့ဇာတိကဘာသစ္စာဒုက္ခသစ္စာအကြောင်းရှိရင်အကျိုးဖြစ်မယ်အကျိုးတွေမရှိစေခြင်းရင်အကြောင်းသိအောင်လို့ဒီလိုမလားအကျိုးတွေမဖြစ်စေခြင်းရင်ဘာဖြစ်လဲအကြောင်းသိအောင်လို့ဘာဖြစ်လို့အကျိုးတွေမရှိစေခြင်းရမှာလဲမေးတော့အကျိုးကဘာသစ္စာမလို့လဲဒုက္ခသစ္စာအကျိုးသည်ဘာဖြစ်လို့ဒုက္ခသစ္စာလို့ခေါ်လဲဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာအော်ဒီလိုဆိုတော့ဒုက္ခသစ္စာမှရင်ဖြစ်ပြီးပြတ်တတ်တဲ့သဘောတွေရှိနေတာကိုဒါဒုက္ခသစ္စာပဲဒုက္ခသစ္စာပဲဒုက္ခသစ္စာပဲကျတော့ဇာတိသည်ဖြစ်ပြီးပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာပါပဲအဲ့ဒီဒုက္ခသစ္စာပါပဲဆိုတော့ဒုက္ခသစ္စာရဲ့လို့သိသွားပြီဆိုရင်အဲ့ဒီဒုက္ခသစ္စာသည်တဏှာနဲ့သိမ့်ပိုက်စရာကောင်းတဲ့သစ္စာလားစွန့်ပစ်သင့်တဲ့သစ္စာလားစွန့်ပစ်သင့်တဲ့သစ္စာအဲ့တဏှာနဲ့သိမ့်ပိုက်ထားတာဒီတခြားအကြောင်းလားဒုက္ခသစ္စာမှမသိလို့လား မသိလို့ပါတကယ်တော့ဒုက္ခသစ္စာမှန်တာသိသွားကြမယ်ဆိုရင်သိမ့်ပိုက်စရာအကြောင်းရှိသေးလားအဲ့ဒီဒုက္ခသစ္စာကြီးကိုဆုံးပြဖို့ရန်အတွက်မသိမူလားသိမ့်အဲဆုံးပြတော့လည်းဒီတိုင်းဆုံးပြလို့မရဘူးအကြောင်းရှိနေခဲ့ရင်အကျိုးလည်းပဲဖြစ်အောင်ပါပဲအကျိုးတွေမဖြစ်စေချင်ပါဘူးဆိုရင်ဘာလို့ရမလဲအကြောင်းမရှိအောင်လို့ဘာလို့ရမလဲဒီတော့အကြောင်းမရှိအောင်လို့အကြောင်းမရှိဘူးအကြောင်းတွေမရှိတော့ဘူးဆိုရင်အကြောင်းတွေသိမ့်သွားပြီဆိုရင်အကျိုးကဖြစ်ပါမလားဒီတော့အကြောင်းသိမ့်လို့အကျိုးငြိမ်းတာဒီပါသ္စနိရောဓသစ္စာဒီတိုင်းနေလို့ရိုးရိုးနေလို့အကြောင်းတွေသိမ့်ပါလားအကြောင်းသိမ့်ကြောင်းချင်းကျင့်မှသိမ့်ပါလားအကြောင်းသိမ့်ကြောင်းအကျင့်ကပါသ္စမေဃသစ္စာပြန်ပြောမယ်ဇာတိဘလို့ကြောင့်ဖြစ်ပါလေအကြောင်းဖြစ်တဲ့ကမ္မဘဝကဘာသစ္စာအကျိုးဖြစ်တဲ့ဇာတိကဘာသစ္စာဒုက္ခသစ္စာအေးအဲ့ဒီဒုက္ခသစ္စာကြီးတွေနဲ့နေရတာမနေကြပါဘူးဒုက္ခသစ္စာနဲ့မတွေ့ကြပါဘူးဆိုရင်ဒီတိုင်းထားရမှာလားအကြောင်းသိအောင်ကြိုးစားရမှာလားအကြောင်းများသိခဲ့တော့ကြိုးတရားကမငြိမ်းဘူးလားငြိမ်းလားအကြောင်းသိလို့ကြိုးငြိမ်းတာကဘာသစ္စာအကြောင်းသိခဲ့သောကြုံငိမ့်မယ်အကြောင်းသိလို့ကြုံငိမ့်တာသည်နိရောဓသစ္စာရိုးရိုးနေလို့အကြောင်းသိမှလားသိကြောင်းအကျင့်ကျင့်မှသိမှလားသိကြောင်းအကျင့်ကဘာသစ္စာမေဃသစ္စာဒီလိုမလားကဲကောင်းပြီဒါဖြင့်ရသစ္စာလေးပါမဆိုင်ဘူးလားဆိုင်သွားဆိုင်သွားတာပဲကဲဒီဘက်ကိုတခါကြည့်လိုက်ပြန်တော့အရိကမ္မဘဝသည်သူ့လိုလိုဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားသူရဲ့အကြောင်းကဘယ်လိုပါလဲဥပါဒံကမ္မဘဝဘယ်လိုကြောင့်ဖြစ်ပါလဲဥပါဒံကြောင့်ဖြစ်တယ်ဥပါဒံကအကြောင်းလားအကျိုးလားကမ္မဘဝကအကြောင်းလားအကျိုးလားအကြောင်းဖြစ်တဲ့ဥပါဒံကဘာသစ္စာအကျိုးဖြစ်တဲ့ကမ္မဘဝကဘာသစ္စာအကြောင်းသာသိမဲ့ဆိုရင်အကျိုးကမငြိမ်းဘူးလားငြိမ်းအကြောင်းသိလို့အကျိုးငြိမ်းတာကဘာသစ္စာဒီတိုင်းရိုးရိုးနေလို့အကြောင်းအကြောင်းသိမှလားသိချောင်းချင်းချင်းမှသိမှလားသိချောင်းအချင်းကဘာသစ္စာမေဃသစ္စာဟောဒီလိုဆိုတော့ဥပါဒါညဘဝဖြစ်တယ်ဆိုတဲ့အဲ့ဒီတရားကလေးနှလုံးကိုကြည့်နေရင်ကြည့်နေရင်ကြည့်နေရင်လည်းသူကအကြောင်းသူကအကျိုးသူကသမုဒယသစ္စာသူကဒုက္ခသစ္စာသမုဒယသစ္စာကြောင့်ဒုက္ခသစ္စာတော့ဒုက္ခသစ္စာဖြစ်တာပါလားဒီဒုက္ခသစ္စာမဖြစ်စေခြင်းရဲ့သမုဒယသစ္စာသိအောင်လို့ရမှာပါလားဆိုတဲ့သင်္ကန်းစာလေးတွေမရဘူးလားရအဲ့ဒီတော့ဒုက္ခသစ္စာသိအောင်လို့တဲ့အခါသမုဒယသစ္စာသိအောင်လို့တဲ့အခါကျတော့လည်းပဲသမုဒယသစ္စာရိုးရိုးနေလို့သိမှလားသိချောင်းအကျင့်ကျင့်မှသိမှလားအဲသိချောင်းအကျင့်သည်တခြားတရားလားမဂ်ခင်တရားလားမဂ်ခင်တရားသစ္စာအနေနဲ့ပြောတော့ဘာသစ္စာလဲမဂ္ဂသစ္စာဩဒီလိုဆိုတော့ဒုက္ခသစ္စာတွေငြိမ်းငြိမ်ပါれဆိုရင်မေဃသစ္စာချင်းကျင့်မှဖြစ်မယ်ဆိုတော့အတိလေးတွေမရဘူးလားရတာပေါ့မေဃသစ္စာဆိုတော့မဂ်ခင်တရားလက်လွတ်ပြီးတော့ဘယ်တော့မှလောကကြီးဟာချမ်းသာစိတ်ချမ်းသာမှမရနိုင်ပါဘူးဒုက္ခမျိုးစုံနဲ့တွေ့ရမှာပါပဲအဲ့ဒီဒုက္ခတွေกินလို့ပြီးတော့ချမ်းသာစိတ်ချမ်းသာမှရကျင်ပါれဆိုရင်ဘုန်းကြီးတို့ပရိသတ်တွေကဘာလို့မလဲမေဃသစ္စာဖြစ်အောင်ကြိုးစားဟုတ်တယ်မလားမေဃသစ္စာသရပြပြောမယ်ဆိုရင်ဘယ်လိုတွေပါလဲအဲသီလမဂ်ခင်က3ပါးသမာဓိမဂ်ခင်က3ပါးပညာမဂ်ခင်က2ပါးအလုံးပေါင်းလိုက်တော့မဂ်ခင်တရားဘယ်နှပါးလဲအာရိမဂ်ခင်7ပါးဓမ္မသီလမဂ်ခင်3ပါးကဘယ်လိုတွေတော့သမာဝါစာသမာကမ္မန္တာသမာဇီဝအေးအဲ့ဒီတရား3မျိုးသည်တဲ့ဝိပဿနာဆိုတဲ့မေဃသစ္စာရှုဉာဏ်နဲ့တွေ့ပေါ်ရလားသိကြပေါ်ရလားတိကြပေါ်တာတွဲပေါ်လို့မရဘူးเนาะဘာဖြစ်လို့တွဲပေါ်လို့မရသလဲအာယုံမတူလို့ဘာဖြစ်လို့ပါလဲအေးမေဃသစ္စာဒီနေရာမှာမေဃသစ္စာအနေနဲ့၈ပါးလို့ပြောပေမဲ့တကယ်တော့ဝိပဿနာဉာဏ်ဆင်းကြတော့၈ပါးလား၅ပါးလားသီလမဂ်ကတူတူတွဲပေါ်နိုင်လားဘာဖြစ်လို့မပေါ်နိုင်တော့အာယုံမတူလို့ဘာဖြစ်လို့လဲအဲလောကုတ္တရာမဲ့ရောက်သွားရင်တော့၈ပါးလုံးတွဲပြီးတော့မပေါ်နိုင်ဘူးလားပေါ်နိုင်တယ်အဲ့ဒီကြတော့ဘာဖြစ်လို့ပေါ်နိုင်တော့အာယုံတူသွားလို့ဘာဖြစ်လို့ပါလဲအဲ့ဒီကြတော့မဉ္ဇဉ်ဘုံညာရသွားတဲ့ချိန်ကြတော့သူတို့ရဲ့အာယုံကဘယ်လိုပါလဲနိဗ္ဗာန်နိဗ္ဗာန်ဆိုတဲ့အာယုံနေမတူဘူးလားတူသွားလား အရိလမမောသေးဘူးဆိုရင်ဝိပဿနာခိုက်တမှာအယုံတွေ့ရလားမတွေ့ပါဘူးမတွေ့တဲ့အတွက်အတူတူတည်းမပေါ်နိုင်ဘူးနော်ကဲကောင်းပြီဒါဖြင့်မေကမေခင်အချင်းမေခင်အချင်းဆိုတာမေကသစ္စာကိုပြောတာမေကသစ္စာဆိုတာမေခင်ရှိပါကိုပြောပါတယ်လို့ပဲရေပေါ်ရမှတ်လိုက်ပေါ့နော်ကဲကောင်းပြီဒါဖြင့်ယဥပါရဘလူကြောင့်ဖြစ်ပါလေတဏှာကြောင့်ဖြစ်တယ်ဥပါရံသည်အကြောင်းလားအကျိုးလားတဏှာသည်အကြောင်းလားအကျိုးလားတဏှာကအကြောင်းဥပါဒံကအကျိုးတဏှာအကြောင်းတရားကဘာသစ္စာဥပါဒံအကျိုးတရားကဘာသစ္စာဒုက္ခသစ္စာတဏှာနဲ့ဥပါဒံကလေးစလုံးလေးနှလုံးတရားကလေးနှစ်ပါးအဲ့ဒီတရားလေးနှစ်ပါးကြည့်ချင်းကျင့်နေရင်လည်းကိုပဲဒါကအကြောင်းဒါကအကျိုးအကြောင်းကသမုဒယသစ္စာအကျိုးကဒုက္ခသစ္စာမိမိရဲ့အသိထဲမှာသစ္စာဉာဏ်လေးတွေမပေါ်ဘူးလားပေါ်နေပေါ်နေတယ်နော်အေးတဏှာကသမုဒယသစ္စာဥပါဒံကဒုက္ခသစ္စာဒုက္ခသစ္စာဆိုတာဘာကြောင့်ဒုက္ခသစ္စာလို့ပြောရတာပါလေဖြည်းဖြည်းပြတ်တယ်လို့ဒုက္ခသစ္စာပြန်ပြောဖြည်းဖြည်းပြတ်တယ်လို့အမြဲတမ်းဖောက်ပြန်ပြည့်စုံနေတဲ့တရားတွေပါလားဒါဒုက္ခသစ္စာတရားတွေပါလားဒုက္ခသစ္စာတရားဖြစ်ဘုန်းကြီးတို့ပရိသတ်တွေကတဏှာနဲ့ตายရထားမလားသိမ့်ပိုက်ထားမလားစွန့်ပြရမယ့်ပစ္စည်းလားစွန့်ပြရမယ်အဲစွန့်ပြရမယ့်ပစ္စည်းတဲ့ဒုက္ခသစ္စာဆိုတာသိမ့်ပိုက်ထားမယ့်ပစ္စည်းမဟုတ်ဘူးဒီလိုမဟုတ်လားတဏှာနဲ့သိမ့်ပိုက်ထားရမယ့်ပစ္စည်းမဟုတ်ဘူးစွန့်ပြရမယ့်ပစ္စည်းကဲစွန့်ပြရမယ့်ပစ္စည်းဆိုတာအဲ့ဒီအကျိုးဒုက္ခသစ္စာတွေမရှိအောင်ဘုန်းကြီးတို့ပရိသတ်တွေကတခြားစူးစမ်းရမှာလားအကြောင်းသိအောင်စူးစမ်းရမှာလားအကြောင်းသိမှအကျိုးငြိမ့်မယ်အကြောင်းမသိရင်အကျိုးမငြိမ့်ဘူးဒါလမ်းစဉ်နော်ဓမ္မလမ်းစဉ်ဟောပြီဒီတော့အကြောင်းသိမယ်ဆိုရင်အကျိုးတရားကမငြိမ့်ဘူးလားငြိမ့်လားအကြောင်းသိလို့အကျိုးငြိမ့်ရင်ဘာသစ္စာနိရောဓသစ္စာအကြောင်းသိလို့အကျိုးငြိမ့်တာသည်ဘာသစ္စာသူရောရောနေလို့ငြိမ့်မသိမှလားသိကြောင်းချင်းကျင့်မှသိမှလားသိကြောင်းချင်းသည်ဘာသစ္စာတရားတရားလားမဲ့ခင်ကျင့်လားမဲ့ခင်ကျင့်ဝိပဿနာခိုက်တာမှာမဲ့ခင်ဘယ်နှပါ၅ပါလောကုတ္တရာခိုက်တာကြတော့မဲ့ခင်ဘယ်နှပါ၈ပါအဲ့ဒီမဲ့ခင်ကျင့်ကျင့်မှာတဲ့နော်မဲ့ခင်ကျင့်ကျင့်မှာအကြောင်းသိမ့်မယ်အကြောင်းသိမ့်မှာဘာဖြစ်တော့အကျိုးငြိမ့်မယ်လို့ဒီလိုမှတ်လိုက်ပေါ့ဒီလိုမှတ်လားကဲကောင်းပြီတဏှာဘလို့ကြောင့်ဖြစ်ပါလေဝေဒနာအကြောင်းဖြစ်တယ်နော်တဏှာသည်ဝရဏအကြောင်းဖြစ်တယ်တဏှာကအကျိုးဝရဏကအကြောင်းအကြောင်းဖြစ်တဲ့ဝရဏသည်ဘာသစ္စာအကျိုးဖြစ်တဲ့တဏှာကဘာသစ္စာဒုက္ခသစ္စာဒီတော့ဥပါရတရားတို့တဏှာတရားတို့ဆိုတာကိလေသာတရားတို့မှန်တယ်ဒါပေမဲ့လို့လဲသတို့သည်တဲ့ဒုက္ခသစ္စာဖြစ်ကောယူလို့မရဘူးလားယဒုက္ခသစ္စာလို့ကောမခေါ်နိုင်ဘူးလားခေါ်နိုင်လားဘာဖြစ်လို့သတို့ကဒုက္ခသစ္စာလို့ခေါ်ရတာတော့အဲဖြည်းဖြည်းပြတ်တတ်တဲ့သဘောရှိလို့ဒုက္ခသစ္စာဥပါဒဏ်ကလည်းပဲဖြစ်ပြမကင်းလို့ဒုက္ခသစ္စာတဏှာကြတော့လည်းပဲဖြစ်ပြမကင်းတဲ့တရားမို့လို့ဘာသစ္စာပါလဲဒုက္ခသစ္စာเนาะပြောတရားတိုင်းတရားတိုင်းဟာအကြောင်းတရားအခိုက်အတန့်မှာသမုဒယသစ္စာအကျိုးတရားအခိုက်အတန့်မှာဘာသစ္စာလဲအဲဒုက္ခသစ္စာဖြစ်တယ်လို့အဲ့ဒီလိုမှတ်เนาะကဲကောင်းပြီဒါဖြင့်ပြန်ပြောတဏှာဘလို့ကြောင့်ဖြစ်ပါလေတဏှာကအကြောင်းလားအကျိုးလားအကျိုးဝေဒနာကအကြောင်းလားအကျိုးလားအကျိုးဖြစ်တဲ့တဏှာကဘာသစ္စာအကျောင်းဖြစ်တဲ့ဝေဒနာကဘာသစ္စာအေးတဏှာသည်ဘာဖြစ်လို့ဒုက္ခသစ္စာလို့ပြောရတာလဲဖြည်းဖြည်းပြတ်တတ်တဲ့သဘောရှိလို့တဏှာသည်ဘာသစ္စာဒုက္ခသစ္စာဒီလိုမလားအကြောင်းတရားအခိုက်အတန့်မှတဏှာသည်ဘာသစ္စာလဲအကြောင်းတရားအခိုက်အတန့်မှအဲဖြစ်ပြအခိုက်အတန့်မှဒုက္ခသစ္စာနော်အကြောင်းတရားအနေနဲ့ယူရင်ဖြစ်ပြသဘောကိုကြည့်ရင်အဲဒီလိုမှနော်တဏှာတစ်ခုတည်းပဲမယ်လို့သစ္စာက2မျိုးဖြစ်တယ်တဏှာသည်ဒုက္ခဖြစ်ကြောင်းဆိုရင်တဏှာသည်ဘာသစ္စာတဏှာသည်ဒုက္ခဖြစ်ခြင်းရဲ့အကြောင်းပါဆိုရင်ဒုက္ခဖြစ်ခြင်းရဲ့အကြောင်းဆိုတော့သဘောတရားသစ္စာပေါ့ဟုတ်တယ်မလားအဲတဏှာသည်ဖြစ်လဲဖြစ်တယ်ပြည်လဲပြည်တယ်ဖြစ်ပြပါဆိုရင်ဒုက္ခသစ္စာဒီလိုခွဲမှနော်က ောင်းပြီဒါဖြင့်အေးတဏ္ဍကသမုဒိယသစ္စာဝရဏကဒုက္ခတဏ္ဍကဒုက္ခသစ္စာဝရဏကသမုဒိယသစ္စာသမုဒိယသစ္စာကြောင့်ဒုက္ခသစ္စာတွေဖြစ်နေပြီအဲ့ဒီဒုက္ခသစ္စာတွေငြိမ်းချမ်းပါတယ်ဆိုရင်ဘုန်းကြီးတို့ပရိသတ်တွေကတခြားသိအောင်လို့ရမှာလားအကြောင်းသိအောင်လို့ရမှာလားဝရဏအကြောင်းသိရင်တဏ္ဍဆိုတဲ့အကျုံးကြီးပဲပြန်ပြောဝေဒနာအကြောင်းသိရင်တဏှာဆိုတဲ့အကျုံးငြိမ်းမယ်အကြောင်းမသိရင်ကျုံးငြိမ်းမှာမလားအကြောင်းသိမှအကျုံးငြိမ်းမယ်အကြောင်းသာသိခဲ့တော့ကျုံးငြိမ်းတာဖြစ်တဲ့အတွက်အကြောင်းသိလို့ကျုံးငြိမ်းတာဒီပါသ္စနိရောဓသစ္စာသို့လိုလိုသိမှာလားသိကြောင်းချင်းကျင့်မှသိမှာလားသိကြောင်းအကျင့်ကပါသ္စမေဃသစ္စာဒီတော့နိရောဓသစ္စာတစ်ခုဆိုက်ရောက်ဖို့ဆိုတာကနိရောဓသစ္စာတစ်ခုမျက်မှောက်ပြုနိုင်ဖို့ဆိုတာကဘုန်းကြီးတို့ပရိသတ်တွေမေဃသစ္စာဆိုတာမကင်မကိမ့်မဲနဲ့မျက်မှောက်ပြုနိုင်ပါ။ဩဒီလိုဆိုတော့နိရောဓသစ္စာဆိုက်ခြင်းရင်ဘာကင်းအောင်ကြိုးစားရမယ်။မေဃသစ္စာကင်းအောင်ကြိုးစားနော်။ဘာသစ္စာဘာကင်းအောင်ကြိုးစားရပါပါလေ။မေဃသစ္စာသာဖြစ်အောင်ကြိုးစား။အဲ့ဒါဆိုလို့ရှိရင်ဒုက္ခသစ္စာသိကုန်သိမှလိမ့်မယ်လို့အဲ့ဒီလိုမှတ်နော်။ကောင်းမိတာဖြစ်လို့ရှိရင်အကြောင်းသိလို့ကြုံငိမ့်တာသည်និရောဓသစ္စာသူ့လိုလိုငိမ့်တာလားသူ့လိုလိုသိမ့်တာလားသိမ့်ကြောင်းအကျင့်ကျင့်လို့သိမ့်တာလားသိမ့်ကြောင်းအကျင့်ကဘာသစ္စာမေဃသစ္စာဒီလိုဆိုတော့ပရိစ္ဆသမုပ္ပါဒတရားတော်လေးတကုပိတကုတကုပိတကုမဆက်ဆင်းခြင်းမဘူးဆိုရင်ဂျာကာလာဂျာကာလာဂျာကာလာမှာတခြားသွင်းပြရမလားမေခင်အကျင့်သွင်းပြရမလားမဲခင်ကျင့်သွင်းပေးလိုက်တာနဲ့တပြန်နဲ့သူတို့မှာပရိသသမုပ္ပါမဆက်တော့ဘူးဟုတ်တယ်မလားဒီတော့ပရိသသမုပ္ပါဆက်နေတာသည်မဲခင်ကိန်းလို့လားမကိန်းလို့လားပရိသသမုပ္ပါမဆက်စေခြင်းရင်ဘာကိန်းမဲမဲခင်ကိန်းအောင်ကြိုးစားတယ်နော်ကဲကောင်းပြီဝေဒနာဘလို့ကြောင့်ဖြစ်ပါလိမ့်ဖတ်သားကြောင့်ဖြစ်တယ်ဝေဒနာကအကြောင်းလားအကျိုးလားဖတ်သားကဝေဒနာကအကြောင်းအကျိုးအကြောင်းဖြစ်တဲ့ဖတ်တာကဘာသစ္စာအကျိုးဖြစ်တဲ့ဝရဏကဘာသစ္စာအကြောင်းရှိလို့သမုဒိယသစ္စာဖြစ်လို့ဒုက္ခသစ္စာဖြစ်တာသမုဒိယသစ္စာသာမဖြစ်ခဲ့တော့ဒုက္ခသစ္စာဖြစ်ပါမလားဒီတော့ဒုက္ခသစ္စာကြီးမလို့ခြင်းမဘူးဆိုရင်ဘုန်းကြီးတို့ပရိသတ်တွေဘာလို့မလဲအကြောင်းသမုဒိယသစ္စာသိအောင်သတ်ဟုတ်တယ်မလားအကြောင်းသမုဒိယသစ္စာသာသိမယ်ဆိုရင်ဒုက္ခဒုက္ခသစ္စာလည်းငြိမ်းပါလိမ့်မယ်အကြောင်းသိလို့ကြောင့်ငြိမ်းရင်ဘာသစ္စာတို့လုံးလုံးသိမှလားသိကြောင်းချင်းကျင့်မှသိမှလားသိကြောင်းချင်းကတခြားတရားလားမဲ့ခင်တရားလားမဲ့ခင်တရားသည်ဘာသစ္စာမေဃသစ္စာနော်ဒီတော့ဘယ်တရားပဲပေါ်လာတဲ့တရားရဲ့နောက်ကမဲ့ခင်ချင်းလေးတဲ့သတိပဋ္ဌာန်ကိန်းပြီးတော့သတိလေးကပ်ပြီးတော့မဲ့ခင်ချင်းကိန်းဖို့ကျုပ်မကင်ချင်းကဲအောင်ကြိုးစားဖို့မလိုဘူးလားလို့လားလိုတယ်အရိသီလေးမှတ်ထားနော်အဲ့တော့မကင်ချင်းတရားကတတိယသမာရိယပညာရဲ့တတိတရားကလည်းမကင်ပဲသမာရိတရားကလည်းမကင်ပဲတတိသမာရိနဲ့တွဲပြီးတော့ဖြစ်တာကဝရိယပညာနဲ့တွဲပြီးတော့ဖြစ်တာကသမာသင်္ကပ္ပာအလုံးပေါ်လာတော့ဝိပဿနာမကင်မနှပါဖြစ်တော့၅ပါးဖြစ်တာပေါ့ဗျာဒီလိုမဟုတ်လားကဲကောင်းမိတာမင်းရှေ့ကိုဆက်ကြည့်လိုက်ပါစို့ရှိကိုဆက်ကြည့်လိုက်တဲ့အခါကျတော့ဖတ်တာဘလို့ကြောင့်ဖြစ်ပါလေသလာယရဏကြောင့်ဖြစ်တယ်ပြန်ပြောဖတ်တာဘလို့ကြောင့်ဖြစ်ပါလေသလာယရဏကြောင့်ဖြစ်တယ်ဖတ်တာကကြောင်းလားကျိုးလားသလာယရဏကကြောင်းလားကျိုးလားအကြောင်းဖြစ်တဲ့သလာယရဏကဘာသစ္စာအကျိုးဖြစ်တဲ့ဖတ်တာကဘာသစ္စာဒုက္ခသစ္စာသူတို့လည်းဒီသစ္စာနှစ်ခုဆိုတဲ့ပေါင်းတွေကလည်းမလွတ်ဘူးနော်အဲ့ဒါကြောင့်မဟုတ်ဆရာတော်ဘုရားကြီးကဗာပြောလဲမူလနဲ့ဖျားသစ္စာနှစ်ခုပရိစ္ဆသမုပ္ပါဒ်လည်းနေတဲ့သန္တာခရီးတခြားလုံးမှာသစ္စာဘယ်နှစ်ခုနဲ့လည်းနေတာပါလိမ့်ဘာသစ္စာနဲ့ဘာသစ္စာတော့သမုဒိယသစ္စာနဲ့ဒုက္ခသစ္စာဒီသစ္စာနှစ်ပါးနဲ့သာသန္တာချင်းလည်းနေကြတာပါဟုတ်ရဲ့လားအဲ့ဒီသစ္စာတရားနှစ်ပါးထဲမှာအကြောင်းတရားကဘာသစ္စာအကျိုးတရားကဘာသစ္စာအခုသလာယရဏနဲ့သလာယရဏကြောင့်ဖတ်တာဖြစ်တယ်ဆိုတော့သလာယရဏကဘာသစ္စာဖတ်တာကဘာသစ္စာဖတ်တာကဒုက္ခသစ္စာ တောကသစ္စာရဲ့ငင်းငင်စေခြင်းငင်းစေခြင်းပါတယ်ဆိုရင်တခြားညင်ရောလောကမှာလာအကြောင်းတရားသိအောင်လောကမှာလာအကြောင်းတရားသိရင်အကျိုးတရားအကြောင်းသိလို့အကျိုးငင်းနာကပါတိစ္စငင်းအကြောင်းအကျင့်ကပါတိစ္စမေကင်တရားလွတ်လို့ဖြစ်ပါမှာမဖြစ်ဘူးနော်မေကင်တရားနေရာတကမှာကိမို့သိကိုရေးကြည့်တာဘောနော်အဲဒါကြောင့် မေကသစ္စာဆိုတဲ့မေကင်တရားကရင်အကြောင်းသိမယ်အကြောင်းသိရင်အကျိုးငြိမ့်မယ်အကြောင်းသိလို့အကျိုးငြိမ့်နာကနိရောဓသစ္စာငြိမ်းချောင်းအချင်းဖြစ်တဲ့မေကင်တရားကဘာသစ္စာမေကသစ္စာသေတာကသမုဒယသစ္စာဒီလိုမလားသေတာကသမုဒယသစ္စာဒီလိုနည်းနဲ့ပဲကိလေသာလေးတွေသိအောင်တတ်ပြရပါပဲနော်ကဲကောင်းပြီဒါဖြင့်ရင်သလာယရနာဘယ်လိုကြောင့်ဖြစ်ပါလိမ့် နာယောကနာယောအကြောင်းတရားကဘာသစ္စာသာလာယရနာအကြောင်းတရားကဘာသစ္စာဒုက္ခသစ္စာဒီလိုမလားအေးအကြောင်းရှိရင်အကျိုးဖြစ်မယ်အကြောင်းသိမ့်ပါအကျိုးသိမ့်မယ်အကြောင်းသာသိမ့်မယ်ဆိုရင်အကျိုးတရားကမငြိမ်းမလားငြိမ့်လားအကြောင်းသိလို့အကျိုးငြိမ့်တာကဘာသစ္စာမေကသစ္စာ အဲ့ဒီလိုနေနေပဲသစ္စာလေးပါးဆက်အောင်သစ္စာလေးပါးရဲ့သဘောတိတ်ပဲသဘောပေါက်လည်အောင်ဆင်ခြင်ပေးပါတဲ့နော်ဆင်ခြင်ပေးပါနှလုံးသွင်းပေးပါသုံးသပ်ပေးပါအဲ့ဒီလိုသုံးသပ်ပေးခြင်းအပြင်မိမိတို့ရဲ့သတ္တမှာတကယ်တမ်းဖြစ်ပျက်ကိုရှုပ်မြင်သုံးသပ်နိုင်တဲ့ဝိပဿနာသိဉာဏ်တွေလွယ်လွယ်ကူကူနဲ့ပေါ်နိုင်ပါလိမ့်မယ်လို့အဲ့ဒီလိုမှတ်လိုက်ပါသဘောပေါက်လားကဲကောင်းပြီဒါဖြ องผิดบาเลยวิญญาณจองผิดเด้ติรู้มะล่ะนายกก็อาจองล่ะโจล่ะวิญญาณก็อาจองล่ะโจล่ะอาจองผิดเด้วิญญาณนี่บาติสะอโจผิดเด้นายกบาติสะทุกขติสะเนาะอจองชื่อโลอโจผิดเด้อจองน่ะไม่ชื่อหิงอโจไม่ผิดผู้ดีတော့อจองน่ะเต็งแก่ที่ชื่อต่ออโจก็ไม่เหงมล่ะเหงอจองเต็งโลอโจเหงน่ะก็บาติสะนิโรธติสะออมภิปิรยะตัตตะมาวิญญาณระสักกะเลผิดเด้ดาเลก็ต้องตัดอะริตุจองนายกฤทธิ์ผิดเด้วิญญาณจ้องนายกผิดเด้วิญญาณจ้องนายกผิดเด้ดาเลတွေก็ต้องตัดပြီးတော့ဒါကအကြောင်းဒါကအကျိုးအကြောင်းတရားတွေ့ရင်ဘာသစ္စာတွေ့တယ်ခေါ်လဲအကျိုးတရားတွေ့ရင်ဘာသစ္စာတွေ့တယ်ခေါ်လဲဒုက္ခသစ္စာတွေ့တယ်ခေါ်တယ်အကြောင်းသိလို့အကျိုးငြိမ်းတာကိုသဘောပေါက်ရင်ဘာသစ္စာလေးပေါ်လာတော့အေးငြိမ်းကြောင်းအကျင့်မရှိဘဲနဲ့အဲ့ဒီဒုက္ခသစ္စာတွေငြိမ်းပါမလားငြိမ်းကြောင်းအကျင့်ကဘာသစ္စာမေကသစ္စာတရားတရားလားမေကင်တရားလားဒါကြောင့်မိမိတို့ရဲ့သန္တာမှာရုပ်ပေါ်လာရင်လည်းရုပ်ကိုရှုမှတ်သုံးသပ်တဲ့မက်ကင်နဲ့ကြည့်ပါဒီလိုမလားနာပေါ်လာရင်လည်းနာတရားကိုဘာနဲ့ကြည့်ရမှာလဲမက်ကင်တရားနဲ့ကြည့်ပါတဲ့ဒီလိုသိစီကျင်တာနော်ကဲကောင်းပြီဒါပြီလို့ရှိရင်ဝိညာဉ်ဘလို့ကြောင့်ဖြစ်ပါလေဝိညာဉ်သည်သင်္ခါရကြောင့်ဖြစ်တယ်ဘလို့ကြောင့်ဖြစ်တော့ဒါကတော့ဘုန်းကြီးတို့နော်သစ္စာလေးပါစိုက်တဲ့သဘောကိုပြောပြနေခြင်းပါဟုတ်တယ်မလားဟောဘုန်းကြီးတို့နလကလာပြီးတော့ဒီမှာအရှင်မဂုဏိကမထေရမြတ်ကြီးနဲ့အရှင်သာရိပုတ္တရမထေရမြတ်ကြီးပြောတဲ့စကားအရဆိုလို့ရှိရင်ဝိညာဉ်သည်နာယောကြောင့်ဖြစ်တယ်နာယောကလည်းဝိညာဉ်ကြောင့်ဖြစ်တယ်ဒီလိုပြောမှာပေါ့နော်အခုပရိစ္ဆေသမုပ္ပါဒ်စဉ်တိုင်းသွားတော့ဘယ်လိုပြောလဲဝိညာဉ်ဘလို့ကြောင့်ဖြစ်ပါလေသင်္ခါရကြောင့်ဖြစ်တယ်သင်္ခါရဆိုတော့ဘုန်းကြီးတို့ပရိသတ်တွေကတခြားရောက်သွားတယ်လားအတိတ်ရောက်သွားတယ်လားအတိတ်ကိုနှမ်းမြော်ကြည့်ပြီးတော့တဲ့ဖြစ်ပျက်ရှုလို့အစဉ်ပြေပါမှာအပြည့်လို့တော့ချောက်ပြောက်ပြည့်စည်သွားပြီဒီလိုမလားအဲ့ဒါတော့ဝိညာဉ်သိဘလို့ကြောင့်ဖြစ်ပါလေသင်္ခါရကြောင့်ဖြစ်တယ်သစ္စာသဘောသိုံပြောမယ်ဆိုလို့ရှိရင်ဝိညာဉ်သိသင်္ခါရကြောင့်ဖြစ်တယ်ဝိညာဉ်ကအကျိုးဝိညာဉ်ကအကျိုးသင်္ခါရကအကျိုးသင်္ခါရအကျိုးတရားကသမုဒယသစ္စာဝိညာဉ်အကျိုးတရားကဒုက္ခသစ္စာသစ္စာသဘောသိအောင်သုံးသပ်ဖို့အတွက်တော့ဆင်ញင်လို့မရဘူးလားရလားရတယ်နော်သစ္စာသဘောတရားသုံးသပ်ဖို့အတွက်ဆင်ញင်လို့ရတယ်။သုံးသပ်တာဆင်ញင်တာက2မျိုး၊ရှုမှတ်တာက2မျိုးလို့မှတ်ပါ။သုံးသပ်တယ်ဆိုတာကတော့ဆင်ញင်တဲ့သဘောလေးပဲ။ဆင်ញင်တဲ့သဘောကတော့တွေးကြည့်တဲ့သဘောပေါ့လေနော်။တွေးကြည့်တာကိုဆင်ញင်တာလို့ခေါ်တာပဲ အဲ့တော့တွေးကြည့်လိုက်မယ်ဆိုရင်သင်္ခါရတရားတွေဒီတုန်းကဖြစ်ခဲ့ပြီးမယ်အခုမရှိတော့ပြီမယ်လို့လည်းပဲလှမ်းပြီးတော့မျှော်တွေးလိုက်မယ်ဆိုရင်ဝိညာဉ်ဘလူးကြောင့်ဖြစ်ပါလိမ့်တွေးကြည့်လို့မရဘူးလားရရတယ်နော်ဝိညာဉ်ကအကျိုးသင်္ခါရကအကြောင်းအကြောင်းသင်္ခါရကဘာသစ္စာအကျိုးဝိညာဉ်ကဘာသစ္စာသုံးသပ်လို့တော့ရတယ်ကဲနောက်တစ်ခါကျတော့အဲ့ဒီတရားနှစ်ပါးထဲမှာအကျောသင်္ခါရအကျောသင်္ခါရတရားမသိမ့်မဲနဲ့အကျောဝိညာဉ်ငြိမ့်ပါအကျောသင်္ခါရသိင်ခဲ့သောအကျောဝိညာဉ်ငြိမ့်မဲအကျောသိရင်အကျောငြိမ့်မဲအကျောသိလို့ကျောငြိမ့်တာဒီပါတိစသို့တိုင်းဒီတိုင်းထားလို့ငြိမ့်ပါလားငြိမ့်ချောင်းချင်းကျင့်မှငြိမ့်ပါလားငြိမ့်ချောင်းအကျင့်ကပါတိစမေကတိစသစ္စာလေးပါဒီနေ့တိုင်းပဲသုံးသပ်ပေးပါတဲ့နော်ကဲကံမီသင်္ခါရသည်ဘလို့ကြောင့်ဖြစ်ပါလေသင်္ခါရကအကျိုးအဝိဇ္ဇာကအကြောင်းအကြောင်းကြောင့်ဖြစ်တဲ့အကျိုးဒီလိုမလားအရင်မှာအကြောင်းတရားကဘာသစ္စာအကျိုးတရားကဘာသစ္စာဒုက္ခသစ္စာအဝိဇ္ဇာရှိလို့သင်္ခါရဖြစ်တယ်အဝိဇ္ဇာမရှိရင်သင်္ခါရမဖြစ်ဘူးဒါကြောင့်အကြောင်းတရားကဘာသစ္စာအကျိုးတရားကဘာသစ္စာဒုက္ခသစ္စာအရိဒုက္ခသစ္စာငြိမ့်စေခြင်းပါတယ်ဆိုရင်အကြောင်းသိအောင်မလုပ်ရဘူးလားလုပ်ရမှာလားအကြောင်းသိရင်အကျိုးငြိမ့်မယ်အကြောင်းသိလို့ကျိုးငြိမ့်တာကဘာသစ္စာငြိမ့်ကြောင်းအကျင့်ကဘာသစ္စာဒါကဆင်ခြင်တဲ့အပိုင်းဒီလိုမလားတကယ်တော့လက်တွေ့ရှုတဲ့အပိုင်းကြတော့ဘုန်းတော်ပရိသတ်တွေအတိတ်ရှုရမလားပြစ္ဆုတ်ပိုင်းရှုရမလားပြစ္ဆုတ်ပိုင်းကြာကြာရှုလိုက်တဲ့အခါကျတော့ပြစ္ဆုတ်ပိုင်းမှာတခြားတရားကစရလားဝိညာဉ်ကစရအဲဒီတော့လက်တွေပိုင်းကိုသွားကြစို့နော်လက်တွေပိုင်းသွားတဲ့အခါတော့အတိတ်ကိုမကြည့်တော့နဲ့ပြစ္ဆုတ်ပိုင်းကိုပဲကြည့်နော်ပြစ္ဆုတ်ပိုင်းကိုပဲကြည့်လိုက်တဲ့အခါကျတော့ဝိညာဉ်ကြောင့်ဘလူဖြစ်တော့ဝိညာဉ်ကြောင့်လည်းနာယုံဖြစ်တယ်နာယုံကြောင့်လည်းဝိညာဉ်ဖြစ်တယ်ဒီလိုသဘောပေါက်လိုက်ဒီလိုမလားပြန်ပြောမယ်ဝိညာဉ်ကြောင့်ဘလူဖြစ်တော့အဲနာယုံဖြစ်တယ်ဝိညာဉ်ကြောင့်နာယုံဖြစ်တယ်ဆိုတော့နော်နံရုပ်ရဲ့အကြောင်းသည်ဝိညာဉ်ပေါ်ဟောရလားနံရုပ်ရဲ့အကြောင်းသည်ဝိညာဉ်ပါဗျာဝိညာဉ်တမျိုးအပြည့်လက်တွေ့ကြည့်လိုက်တော့ကဲဝိညာဉ်ရဲ့အကြောင်းသည်ဘယ်လိုဖြစ်မလဲနံရုပ်ပဲပြဖြစ်မယ်ဘာဖြစ်လို့တော့လို့ဆိုတဲ့အခါကျတော့ဝိညာဉ်ရဲ့နံရဲ့ရုပ်ရဲ့အဲ့ဒီတရားသုံးမျိုးသည်တိကျဖြစ်တာလားပေါင်းဖြစ်တာလားအေးနလကလာပြီးသုတ်တတ်မှာဥပမာလေးပေးထားပါတယ်ဘယ်လိုပေးထားသလဲဆိုတော့တိုင်ကလေး3ခုပေါ့နော်တိုင်ကလေး3ခုသေသားကြောင်းလေး3ခုထောင်ကြည့်ပါတဲ့အဲဒီလိုထောင်ကြည့်လိုက်တဲ့အခါကျတော့3ခုနော်ဖုန်ကနောက်ဆိုင်တစ်ခုနဲ့တစ်ခုမှိတ်ပြီးတော့ထောင်ရင်အဲဒီတိုင်ကလေးတွေမြည်ပြင်းပေါ့မမြဲဘူးလားမြဲလားမြဲပါအဲဒီကတစ်ခုမရှိတော့ဘူးဆိုကျန်တဲ့တစ်ခုလည်းဘာဖြစ်တော့လဲတော့မှာပေါ့တစ်ခုလဲရင်ကျန်တဲ့တစ်ခုလည်းလဲမယ်တစ်ခုတင်းရင်ကျန်တဲ့တစ်ခုလည်းတင်းမယ်ဒီတော့တစ်ခုနဲ့တစ်ခုပြန်လာမှိပြီးတော့မတည်ဘူးလားတင်းနေလားအဲ့ဒါကြောင့်မလို့အဲ့ဒီဥပမာလိုပါပဲတဲ့ဝိညာဉ်ရဲ့နာရဲ့ရုပ်ရဲ့အဲ့ဒီတရားသုံးမျိုးသည်မိမိတို့ရဲ့တဏ္ဍာမှာတခြားတရားတွေလားခန္ဓာ၅ပါးလားအဲ့ဒီခန္ဓာ၅ပါးတွေမိမိတို့ရဲ့တဏ္ဍာမှာဘလို့များပေါ်လာပါလိမ့်မလဲဘလို့များပေါ်နေတာပါလဲစဉ်းစားကြည့်လိုက်တဲ့အခါကျတော့အချင်းချင်းအပြားလားမှီပြီးတော့ပေါ်နေတာပါတဲ့ဟုတ်ရဲ့လားဝိညာဉ်နဲ့နာနဲ့ရုပ်တွေဘလို့ပေါ်နေတာတော့အပြားလားမှီပြီးတော့မပေါ်ဘူးလားပေါ်နေတာဒီတော့နာယောရဲ့အကြောင်းဒီဘယ်လိုပါလဲဝိညာဉ်ရဲ့အကြောင်းကလည်းဘယ်လိုပါလဲနာယောကြောင့်ဝိညာဉ်ဖြစ်တယ်လို့ဝိညာဉ်ကြောင့်လည်းပဲနာယောတွေမဖြစ်ဘူးလားဖြစ်လားဖြစ်တယ်နော်အဲ့ဒီလိုဖြစ်တဲ့အခါကျတော့တဲ့ဝိညာဉ်ကြောင့်နာယောဖြစ်တယ်နာယောကြောင့်ဝိညာဉ်ဖြစ်တယ်ဖြစ်လာတဲ့တရားဘာတရားသည်တရားတရားလားဒုက္ခသစ္စာတရားလားအကြောင်းတရားမှန်သမျှသည်တရားလားသမုဒယသစ္စာတရားလားဒီတော့မိမိတို့ရဲ့တဏှာမှာခန္ဓာ၅ပါးပေါ်လာရင်အဲ့ဒီခန္ဓာ၅ပါးသိပင်လည်းရင်အကျိုးအနေနဲ့ပြောရင်ဘာသစ္စာအကျိုးအနေနဲ့ပြောရင်ဘာသစ္စာအကြောင်းအနေနဲ့ပြောရင်ဘာသစ္စာသမုဒယသစ္စာဖြစ်လို့ဘာသစ္စာဖြစ်တော့ဒုက္ခသစ္စာဖြစ်တဲ့အကြောင်းကလည်းနာယုတ်အကျိုးကလည်းနာယုတ်ဒါပြောတာသဘောပေါက်လားပြန်ပြောအကြောင်းကလည်းအကျိုးကလည်းအကြောင်းတရားတွေမှာနာယုတ်မှတပါပုဂ္ဂိုလ်တ္တဝါရှိရလားအကျိုးတရားတွေမှာလည်းနာယုတ်မှတပါပုဂ္ဂိုလ်တ္တဝါရှိရလားအာလုံးသည်ပုဂ္ဂိုလ်လည်းမဟုတ်သ ตัตวะแลหมอยอกจาเมมาแลหมอติชาติยาริละนายยงติยาริละนั่นแน่มาวิญญาณแลปาตอดาบ่มาปาบุละปาตอดาเอ้นั้นโซเรขันธ์5บายกสโซเรขันธ์5บาอริขันธ์5บาที่ชิญญ์เปลี่ยนละมีพี่တော့ဖြစ်နေကြတာပါတဲ့အဲ့ဒီဖြစ်နေကြတဲ့ခန္ဓာ5ပါးထဲမှာဒိမလည်းရင်အကြောင်းတရားကသံဘုရိယသစ္စာအကျိုးတရားကဒုက္ခသစ္စာအဲ့ဒီအကျိုးတရားတွေဘာကြောင့်ဖြစ်အကြောင်းတရားကြောင့်ဖြစ်တယ် အကျိုးမဖြစ်စေခြင်းမှာဘူးဆိုတခြားတရားမလားအကြောင်းတရားမလားအကျိုးရှုတတ်တော့လည်းတခြားရှုတတ်ရမလားအကျိုးရှုတတ်ရမလားအကျိုးရှုတတ်တော့ကြောင့်တရားသိမယ်အကြောင်းတရားသိရင်အကျိုးတရားကမငြိမ်းဘူးလားငြိမ်းလားအကြောင်းသိလို့ကြောင့်ငြိမ်းရင်ဘာသစ္စာနေရောဓသစ္စာရခြင်းပါတယ်ဆိုလည်းတခြားရှုရမလားခန္ဓာရှုရမလားအကြောင်းတရားသိခြင်းရင်လည်းအကြောင်းတရားကလည်းတခြားလားခန္ဓာလားအကျိုးတရားကလည်းတခြားလားခန္ဓာလား အကြောင်းသိလို့ကြောင်းငိမ့်တာလေတခြားငိမ့်တာလားခန္ဓာတွေငိမ့်တာလားအကြောင်းဖြစ်လို့ကြောင်းဖြစ်တာလေတခြားဖြစ်တာလားခန္ဓာတွေဖြစ်တာလားဖြစ်လာသမျှသည်တခြားလားခန္ဓာလားပြတ်သွားတာလေတခြားလားခန္ဓာလားခန္ဓာ၅ပါးသာလေးဖြစ်ခန္ဓာ၅ပါးသာလေးပြတ်ဒီလိုမလားခန္ဓာ၅ပါးဖြစ်တာကဘာသစ္စာဒုက္ခသစ္စာခန္ဓာ၅ပါးတွေပြတ်သွားရင်ဘာသစ္စာနိရောဓသစ္စာနောက်ဆုံးဒီကိုချုပ်လိုက်တော့ခန္ဓာ၅ပ ဒီတော့မိမိတို့ရဲ့သန္တာမှာခန္ဓာဖြစ်တာတောင်းတရင်ဒုက္ခသစ္စာတောင်းတတယ်နဲ့အတူတူပဲဘောနောပရိသတ်တွေကခန္ဓာဖြစ်တာတောင်းတရမှာလားခန္ဓာ၆တာကိုတောင်းတရမှာလားခန္ဓာ၆တာတောင်းတလို့ခန္ဓာ၆ရင်ခန္ဓာ၆တာဒီပါသစ္စာတောင်းတရုံနဲ့၆မှာလား၆ကြောင်းချင်းချင်းမှာ၆မှာလား၆ကြောင်းချင်းကပါသစ္စာမေကသစ္စာတဲ့เนาะအဲ့ဒါကြောင့်မလို့လုံရင်ချောက်လိုက်တဲ့အခါကျတော့တသံတရာလုံးမှာဖြစ်နေတာဒီခန္ဓာ၅ပါးခန္ဓာ၅ပါးဒီသစ္စာဘယ်နှပါးလဲ၂ပါးဘယ်နှပါးလဲပါသစ္စာနဲ့ပါသစ္စာတော့သမုဒယသစ္စာနဲ့ဒုက္ခသစ္စာဒီလိုမလားအဲ့ဒီခန္ဓာ၅ပါးချောက်အောင်မကျင့်နိုင်သမျှကလပ်ပါလုံးနိရောဓသစ္စာရပါမလားခန္ဓာ၅ပါးချောက်အောင်ကျင့်မှပါသစ္စာရမယ်နိရောဓသစ္စာရမယ်ခန္ဓာ၅ပါး၆တာကပါသစ္စာခန္ဓာ၅ပါး၆တာကအေး၆ကြောင်းချင်းကပါသစ္စာအဲ့ဒီသစ္စာလေးပါသဘောပေါက်နားလည်ထားမယ်ဆိုရင်တို့ဘာလို့ရမယ်ဆိုတဲ့အဖြစ်မထွက်ဘူးလားထွက်တခြားလိုရမှာလားမေကသစ္စာကြောင်းလိုရမှာမေကသစ္စာရမှဒုက္ခငြိမ့်မယ်ဆိုတဲ့ကောက်ချက်တစ်ခုချလိုက်ပါတဲ့ဒီလိုမဟုတ်လားအဲ့ဒါကြောင့်ပရိစ္ဆေသမုပ္ပါဒရားလေ့လာပြီးတော့တို့သည်ဒီတတ်နေမယ်ဆိုဒုက္ခသန္တာပင်လဲဝိမေဒုက္ခသန္တာကျင်လဲမယ်ပရိစ္ဆေသမုပ္ပါဒသန္တာကျင်လဲမယ်ဒီဒုက္ခသန္တာငြိမ့်ကျင်ပါတယ်ဆိုရင်ဒုက္ခငြိမ့်ကြောင်းချင်းတွေလောရမယ်အဲ့ဒီငြိမ့်ကြောင်းချင်းတွေများများကြီးလုံနိုင်မှဒုက္ခချုပ်ရနိဗ္ဗာန်ချမ်းသာရောက်မှာပါလားလို့အဲ့ဒီလိုသဘောပေါက်ပြီးတော့ဒုက္ခချုပ်ကြောင်းအကျင့်တွေကြိုးကြိုးစားစားနဲ့ကျင့်ကြံကြိုးကိုအားထုတ်လိုက်ကြပါတော်ကောင်းတို့အာရိအာရိအေးကျမချမ်းသာစွာဖြင့်မြတ်စွာဘုရားရှင်သန္တာရမြတ်ကြီးကိုနေရတဲ့ဖွဲ့တဲ့နဲ့အောင်ပြုစုဆောင်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်များဖြစ်ကြပါစေ။